မြန်မာနိုင်ငံမှာမိုးစဘာနဲ့နေစဘာချမ်းခင်းစေးကိုသက်ဆိုင်ရာအာဏာပိုင်ကနှစ်တိုင်းသတ်မှတ်ပေးပါတယ်။2021ခုနှစ်မိုးစဘာနဲ့2022ခုနှစ်နေစဘာတင်းတရာအတွက်ချမ်းခင်းတန်ဖိုးကို5,400အဖြစ်တောင်သူလယ်သမားအချိုးစီးပွားမြင့်နေအဖွဲ့ကသတ်မှတ်လိုက်တာဟာလက်ရှိအခြေအနေနဲ့ကိုက်ညီမှုမရှိဘဲလယ်သမားတွေအကြက်တဲနဲ့ပို့ပြီးတော့ရန်ဆန်ရနိုင်တယ်လို့ ERI တိုင်းကလယ်သမားတွေက VOE ကိုပြောပါတယ်။ပြီးခဲ့နှစ်ကလည်းစဘာတင်းတရာကို5,000ဝန်းကျင်ဈေးတွေသတ်မှတ်ခဲ့ပေမဲ့လက်ရှိမှာလောင်းစားဈေးတပိပါကို3,000ကျော်နေပြီးဓမ္မရောဇာကလည်းအေယာရီတိုင်းမှာတအိတ်ကို6,000ရှိနေချိန်မို့လယ်သမားတွေအခက်တွေ့နေတာပါမနစ်ကတော့ဒီဈေးတွေရဲ့3ပုံတစ်ပုံနှုန်းပဲရှိတာပါတခြားအထူးတွေကုန်ကြဈေးတွေပါထည့်ပေါင်းမယ်ဆိုရင်စဘာတင်းတရာကို6,000ကျော်ရမှအဆင်ပြေလိမ့်မယ်လို့အေယာရီတိုင်းပန်းတော်မြို့နယ်ကလယ်သမားဦးစံတင်က VOE ကိုပြောပါတယ်6,000ရဲ့
အခက်မှာရှိနေပါတယ်ဗျာအရင်ကြံရလို့မရှိဘူးအဲ့ဒါကုဝင်နဲ့ကုလုပ်ထားတဲ့ကျေမာကြီးတွေပို့ကြတယ်။တနေ့လည်းတော့အားကြီးမှာပါတယ်။ကိုရှင်းနေတဲ့ဒီနေ့ကျတော့တော်တော်ကအဲဒီတာပေါင်းရှုံးမှုပဲတွေ့ထားပြီးသားကောင်းပါလား
။မိုးစဘာတေကရဲ့စိုက်ပျိုးစရိတ်က3,000ခွဲလောက်ရှိပါတယ်။တေကအထွက်ကပြင်းမြတင်း60လောက်ပဲရှိတဲ့အတွက်စဘာတင်းတရာကို5,400ပဲရမယ်ဆိုရင်လေသမားတွေအရှုံးပေါ်နိုင်ပါတယ်။ကုန်ကြစည်းနဲ့မကိုက်တဲ့အခြေအနေမှုလာမဲ့နှွေစဘာကြရင်လေစိုက်သူအတော်နည်းသွားနိုင်ကြောင်းမနက်ငယ်လုံးဆိုင်ရာတောင်သူလယ်သမားများအဖွဲ့ချုပ်ရဲ့ ARD တိုင်းတာဝန်ခံမန်းအောင်ချင်းကပြောပါတယ
်။မင်းရောက်ထုတ်ပြန်ကြတော့ဗျာ။ဒီ50ရေးတောင်းဆိုတာဘလုံးမစက်စင်မတိုက်တဲ့ဆိုရင်ဗျာ။အဲလယ်သမားတွေကတော့ခုလေကဘုံဆိုင်ရမသိဖိုင်မှုကသူကိုက်တာမကိုက်တာဟိုတွေ့တဲ့လူရဲ့တွေ့တာဗျာ။အခုကြတယ်ဆက်လာမှကြည့်လို့မဆိုရည်လက်ရှိတက်တဲ့ခံကြတဲ့နေပေါင်းပဲဗျာ။နေစဘာကတော့ဖြစ်နေတပွက်ဒီကတော့နေပါလား။ရမရပြည်ကမြတ်တာကဘုရားဒုနေရတော့ဒီရအဒုစမလို့ရောင်းရတယ်မလို့မဖြစ်မနေရောင်းရတယ်
လက်ရှိပြည်တွင်းဈေးကွက်မှာဇူလိုင်လကစပြီးတော့စံဈေးတက်နေပြီမဲ့ရောင်းအားကတော့ပုံမှန်အတိုင်းပဲရှိနေတယ်လို့စံလုပ်ငန်းရှင်တချို့ကပြောပါတယ်စံတအိတ်ကိုပြန်မြ3,000ခွဲကနေ4,000ခွဲကြားမှာရှိပါတယ်မြန်မာနိုင်ငံကစံတွေကိုအဓိကတရုတ်နိုင်ငံကိုတင်ပို့နေတာဖြစ်ပြီးလက်ရှိတရုတ်နဲ့နယ်စပ်ကုန်သွယ်ရေးရပ်ဆိုင်းနေတဲ့အတွက်စံတင်မှုဘိုင်းမှာလည်းထိခိုက်နေတယ်လို့စံကုန်သွယ်အသင်းကပြောထားပါတယ်ခင်ဗျာ။